ကျမ်းမာတော်မူပါစဒူတော်မောင်ရေပြီးခဲ့တဲ့ August 24ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငွေကြေးကြောင့်ပုဂံရင်ကျေးမှုနယ်မြေကဇေဒီပထိုးတွေပျက်စီးဆုံးရှုံးမှုတွေဖြစ်ပြီးငရုတ်နိုင်ငံသားတွေဖြီးမစင်နိုင်အောင်ဖြစ်ခဲ့ကြရတယ်။အဖိုးမဖြတ်နိုင်တဲ့ရှေးဟောင်းအမှုပညာလက်ရာတွေပျက်စီးဆုံးရှုံးခဲ့ရတယ်။လူကလေးရေဆရာကြီးဒေါက်တာတန်းထွန်းကပြောခဲ့ဘူးတဲ့ကွပုဂံတဲသူကိုမသိနိုင်ခဲ့ပေမဲ့ပုဂံဖြတ်သူကိုတော့သိနေရပြီတဲ့။ဆရာကြီးကအဲ့ဒီစကားကိုအကြောင်းမဲ့ပြောခဲ့တာမဟုတ်ပါဘူးငါတူ။ဤဒီ900ရာစုနဲ့17ရာစုအကြာကာလမှာတိဆောက်ခဲ့တဲ့ပုဂံရှေးဟောင်းအမှုပညာလက်ရာတွေဟာနှစ်ပေါင်းထောင်ထဲချီပြီးတက်တန်းရှိခဲ့ပေမဲ့ကမ္ဘာအမွေနှစ်အစဉ်ထဲမှာမပါနိုင်ခဲ့ဘူးလက်ရှိမှာတော့ဖြူမျိုးတော်ကြီးကသာ2014ခုနှစ်ကမှကမ္ဘာအမွေနှစ်အစဉ်ထဲမှာပါဝင်ခွင့်ရခဲ့ပြီးပုဂံရှေးဟောင်းအမှုပညာလက်ရာတွေကတော့ခြံလှက်ထားခံခဲ့ရတယ်အကြောင်းကတော့အစ်တဖန်ပြန်လည်ပြုပြင်လိုက်တဲ့အတွက်မူလရှေးဟောင်းအမှုပညာလက်ရာတန်ဖိုးတိုင်းမရှိတော့တာပါပဲငါတူတကယ်တော့ပုဂံဖျားတွေဟာမြမအမွေနှစ်တာမကပဲကမ္ဘာရှေးဟောင်းအမွေနှစ်တွေဖြစ်တာကြောင့်ကမ္ဘာရှေးဟောင်းအမွေနှစ်တွေကိုထိမ့်သိမ့်နိုင်တဲ့ကျွမ်းကျင်ပညာရှင်တွေနဲ့ပူးပေါင်းပြီးပြုပြင်ထိမ့်သိမ့်ရမှာပါ။ကိုယ့်သဘောနဲ့ကိုယ်ပြန်ပြီးအစ်စ်ပြုပြင်တည်ဆောက်လိုက်လို့မရပါဘူး။1985ခုနှစ်ဇူလိုင်လမှာအင်အားရက်ချက်စာစကေး 6.5 ရှိတဲ့ငရင်ကြီးလှုပ်ခဲ့တာကြောင့်ပကံဖျားထက်ဝက်ကြကြပျက်စီးဆုံးရှုံးခဲ့ရတယ်။အဲဒီကလေးကအာနာရှင်ဦးနေဝင်းဟာပကံဖျားတွေကိုအရေးအသွေးမပြည့်မီတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တယ်ငါတူ။ဘူးဖျားကိုလည်းအစ်စ်ပြန်တည်ခဲ့တယ်တခြားဇေဒီတွေကိုလည်းစိတ်ထင်တယ်လို့ပြုပြင်ပြောင်းလဲခဲ့တယ်။အဲဒီနောက်ပိုင်းဗိုလ်ချုပ်ခင်ညွန့်လက်ထက်မှာလည်းဇေဒီတွေကိုခရိုနီတွေနဲ့ပူးပေါင်းပြီးပြုပြင်မွမ်းမံမှုတွေလုပ်ခဲ့ကြတယ်။ဇေဒီတွေကိုကန်ထရိုက်လက်ဝါကွက်အပ်ခဲ့ကြတယ်။ဇေဒီမှန်ရင်ထီးတော်ပါရမယ်လို့ဘယ်ပရိကတ်သုံးပုံဘယ်ကျန်းစာမှာမှမရေးထားပေမဲ့ကို့သဘောနဲ့ကိုထီးတော်တွေတင်ခဲ့ကြတယ်။အဲဒီမှာကန်ထရိုက်တွေကအရေးသွေးမမှီတဲ့ပစ္စည်းတွေနဲ့အစားထိုးတက်ဆင်ခဲ့ကြတယ်။ထီးတော်တက်ဆင်တာမှာတန်ပိုက်တွေအစားPVC ကော်ပိုက်တွေကိုအသုံးပြုခဲ့ကြတယ်။ခုငရင်လှုပ်တော့အာနာရှင်တွေမထော်မနှမ်းလှုပ်ခဲ့တာတွေဟာဘူးပေါ်တယ်လို့ပေါ်လာခဲ့တယ်မဟုတ်လားငါတူ။အခု UNESCO အဖွဲ့ကြီးကကွင်းစင်းလေ့လာတော့အဲ့ဒီကော်ပိုက်တွေကိုမျက်ဝါးထင်ထင်တွေ့မြင်သွားကြပြီငါတူ။ဒီတော့ငါတို့ပကံရှေးဟောင်းအမွေနှစ်လက်ရာတွေဟာကမ္ဘာရှေးဟောင်းအမွေနှစ်ဆင်းထဲမှာပါဖို့နှစ်ပေါင်းဘဲကလောက်တောင်ထပ်ပြီးနောက်ဆုတ်ခံကြရအောင်မယ်ဆိုတာမတွေးတတ်တော့ပါဘူးငါတူအဲဒါကြောင့်လဲနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကဒီကိစ္စကိုအလင်းစလုံးမလုပ်နိုင်ကြဘူး UNESCO ကကျွမ်းကျင်အဖွဲ့အစည်းပညာရှင်တွေနဲ့တိုင်ပင်ပြီးမှသာဆောင်ရွက်ကြဖို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုညွှန်ကြားထားခဲ့တယ်အခုငရင်လှုပ်တာမှာအစ်စ်ပြုပြင်တက်ဆင်လာတဲ့အစိတ်ပိုင်းတွေအားလုံးဒီပါပြိုပြက်ကုန်တာကြောင့်မူလရှေးဟောင်းလက်ရာအတိုင်းပြန်ပြီးကြံခဲ့တယ်လို့ဖြစ်သွားရပါတယ်ငါတူနောက်တစ်ခုငါနားမလဲတာကဓာတ်ပုံတွေထဲမှာပြစ်စည်းပြိုကျနေတဲ့အုတ်ကျိုးအပိုင်းစတွေကိုရဲဝင်တန်းတွေနဲ့တန်ရှင်းအဖွဲ့တွေကမိုးရေကွန်အိတ်တွေနဲ့လိုက်ကောက်ပြီးတင်းဆဲနေတာကိုပါအမှန်တော့အဲ့ဒီလိုမလုပ်သင့်ပါဘူးငါတူအဲ့ဒီအုတ်ကျိုးတွေဟာအရန်ကိုတန်ဖိုးရှိတဲ့ရှေးဟောင်းအမှုပညာလက်ရာတွေဖြစ်တာကြောင့်အမှိုက်တရိုက်လိုသဘောထားတင်းစည်းနေတာထက်တက်ကျွမ်းနားလည်တဲ့သူတွေလာတဲ့အထိအောင်စောင့်ပြီးတိုင်ပင်ညှိနှိုင်းဆောင်ရွက်တင်တယ်လို့ဗအမြင်နဲ့ကွယ်ပြန်ပြီးပြုပြင်ထိန်းသိမ်းတဲ့အခါမှာလဲအရင်လိုကိုယ့်သဘောနဲ့ကိုယ်ပြန်ပြီးမွန်းမံတာထက်UNESCO အဖွဲ့အစည်းလိုကမ္ဘာယဉ်ကျေးမှုအမွေနှစ်ကိုထိမ့်သိမ်းမွမ်းမံတဲ့နေရာမှာကျွမ်းကျင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်ပြီးလှုပ်ဆောင်သင့်ပါတယ်။ငါမိတ်ဆွေပကြီးဆရာတယောက်ပကံဖျားမှာရှိတဲ့ရှေးဟောင်းပကြီးတွေကိုပြန်ပြီးမွမ်းမံဖို့တာဝန်အပေးခံရတယ်။မွမ်းမံပြုပြင်ပြီးလို့အာဏာပိုင်တွေကိုပြန်အပ်တာမှာအာဏာပိုင်တွေကဟေ့လူဖျားကြီးကပြုပြင်ထားလို့အသိဖြစ်နေပြီ။အဲ့ဒီပကြီးကားတွေကအဟောင်းပုံစံဖြစ်နေတယ်။မလိုက်ဖက်ဘူးပြန်ဖြုတ်ပစ်ဆိုပြီးတော့ဖြုတ်ခိုင်းတဲ့ငါတူ။ကဲဘဲကလောက်တောင်စိုးရွားလိုက်တဲ့သူတွေလဲလို့ကဲပါလူကလေးရေငါမင်းကိုဟိုတနေ့ကဖတ်လိုက်ရတဲ့ကာတွန်းလေးတစ်ခွက်ကိုပြန်ပြီးဖောက်တဲ့ချရင်နဲ့ဒီစာကိုအဆုံးတက်လိုက်ပြရစီကာတွန်းကလေးမှာရေပုံမိုင်ပိုက်ကောင်းကိုကုန်းကရော့နေတဲ့လူတစ်ယောက်နဲ့အခြားလူတစ်ယောက်ပုံကိုစွဲထားတယ်အခြားလူတစ်ယောက်ကကုန်းကရော့နေတဲ့သူကိုဘယ်နဲ့ရေပိုက်ကြီးကိုထိုင်ရှိခိုးနေရတာတုံးမောင်ရင်ရဲ့ဆိုတော့ကုန်းကရော့နေတဲ့သူကခမဘာမှမလိလာပဲစွတ်ပြောနေတယ်ပကံဖျားတွေပြူတဲ့အထဲမှာပါလာတာဟောဒီရေပိုက်တော်ပဲဗျာကဲလူကလေးရေမင်းလည်းရှေးရောက်အမှုပညာလက်ရာတွေကိုတန်ဖိုးထားတတ်တဲ့နိုင်ငံသားကောင်တစ်ယောက်ဖြစ်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်မင်းလည်းအားရင်ငါစီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး